NLD ပါတီဘ ഹു ရခွင့်ပြုချက်မပါဘဲ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေနဲ့ပန်ဆက်မှသွားရောက်တွေ့ဆုံခဲ့တဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကို NLD ပါတီကရောလွှတ်တော်ဘက်ကပါအရေးယူခဲ့ပါတယ်။ဦးစိုးထေးကတော့သူ့အနေနဲ့ UWSA ခေါင်းဆောင်ပိုင်းနဲ့ပုံကိုယ်ရေးအရာရင်းနှီးခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမျက်မျက်ဆန်းဆန်းအကောင့်ထဲပေါ်လာစေဖို့ဆန္ဒဆော်ပြီးတော့တဦးတည်းဆောင်ရွက်ခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ပါတယ်။မြမတက်မတော်မှာဘုံမှုချုပ်အထိတာဝန်ယူခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကိုကိုညာဝဲအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့ပန်ဆန်းမှာတွားတွေ့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးစိုးထေးကို NLD ပါတီကအရေးယူထားတယ်လို့သိရပါတယ်။ဘယ်လိုမျိုးအရေးယူထားပါသလဲခင်ဗျ။
ဒီပါတီစီကနဲ့ပေါ့သူတို့ပါတီစီကမှာဟာဒီချိုးတင်မတင်ပြမနဲ့ကိုယ်စားလှယ်အနေနဲ့တင်ပြခွင့်ဟိုတွားခွင့်မရှိဘူး။အဲကြောင့်ကြီးစုံတဲ့ကြောင့်ပါတီရဲ့အရေးကြီးတာဝန်ကဒီဒီတနည်းရဆိုင်လိုက်တယ
်ဟုတ်ကဲ့
အဲ့ဒီဘောပ
ါအရေးကြီးတောင်းဆိုတာကဘယ်ဟာကိုညွှန်းပြောကြလဲ
အရေးကြီးတောင်းကကျွန်တော်တို့ဒီအဖွဲ့အစည်းတွေမှာ EC တို့ EC တောင်းပေါ့အလုံးမှုတောင်းတောင်းပြောတာပေါ့ဗျာလွတ်တော်ကလည်းကျွန်တော်တို့ပါတီကိုကိုစားပြီးပြရတာဆိုကြောင့်လွတ်တော်မှာပေးတဲ့ဟိုကော်မတီကြီးကတောင်းတို့နောက်တခါဟိုမျိုးနေရပါတီတောင်းတွေမှာလည်းအလုံးမှုဆောင်တို့ခရိုင်တို့ပြည်နယ်တို့ပဲပင်မပဲပြည်သူပေါ့ဒီအလုံးမှုဆောင်တောင်းတွေကိုကျွန်တော်တို့ကထားဆောင်ဝင်မရဘူးပေါ့ထားဆောင်ဝင်မရှိဘူးပေါ့
ဟုတ်ကဲ့
ပါတီတောင်းအရေးကြီးတောင်းတွေကိုကျွန်တော်ကဟိုရယူလာတာမရှိဘူးငကိုတည်းကကျွန်တော်ရူရိုးပါတီဝင်မယ
်အဲ့တော့ဒီလွတ်တော်ရဲ့တိုင်းသားကြီးနဲ့ညီညာရေးဖော်ဆောင်မှုကော်မတီကနေပြီးတော့ဦးစိုးတေးကိုတောင်းဝန်ရက်ဆိုင်လိုက်တာမျိုးလားခင်ဗျဟ
ိုရက်ဆိုင်တာမဟုတ်ပါဘူးတက်ဟိုကျွန်တော်နေရာမှာအစားထိုးလိုက်တယ်ဦးပစ်တာခလိုက်ဆိုတာနောက်မျိုးနေရပါပဲကျွန်တော်တို့ပြင်ပြနေရပဲဟိုသူအမျက်ပြဆိုဒါအစီဝေးလုပ်မယ်သူ့ကိုကျွန်တော်အစီဝေးဖိုက်ချတာသူ့ကိုပေးတာလွှဲလိုက်ရတယ်ပေါ့
ဆိုတော့ဦးစိုးထေးကဒီ NLD ပါတီမတိုင်ခင်တုန်းကတက်မတော်မှာတာဝန်ထမ်းဆောင်ခဲ့တာလားခင်ဗ
ျဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟောနောက်ဆုံး6မဲမှာပေါ့တက်မမှုပေါ့ဗျာ6မဲမှာ6မဲမှာကြတော့ကျွန်တော်ဂျူဝါမှုနဲ့လည်းနေဘူးတယ်ဂျူဝါမှုဆိုတာတက်မမှုရဲ့ကိုယ်ကိုယ်အောက်မှာပေါ့နေဘူးကအဲ့ဒီဒေသတွေကိုကျွန်တော်ကတာဝန်နဲ့ရောက်ဖူးပါတယ်ဟိုဂျူဝါမှုဘုရားဘုံကြီးဘုရားတွေကဘုံကြီးဘုရားနဲ့လည်းရောက်ဖူးတယ်ဘုံကြီးဘုရားနဲ့လည်းရောက်ဖူး
အဲ့တော့ဒီနေဆက်ပေါ့ရှမ်းပြည်နယ်နဲ့နေဆက်မှာတာဝန်ကျတဲ့အချိန်မှာ UWSA တို့ NDAA တို့အဲ့လိုလက်နက်ကင်တပ်ဖွဲ့တွေနဲ့ရင်းနှီးမှုတွေရှိခဲ့တာမျိုးလားခင်ဗ
ျဆက်ဆံရေးကတော့အဲ့တော့ဟာဒီထောက်လောက်ရေးဖွဲ့တွေပေါ့သူတို့ကလည်းဆက်ဆံတယ်ကျွန်တော်တို့ကတော့ဒီစစ်ရေးရပေါ့တပ်ရွှေ့ကြောင်းတွေပါလေအဲဒါမျိုးတွေကျွန်တော်တို့ကဆက်ဆံတယ်နောက်ဆိုကျွန်တော်တို့အဲ့ဒီအချိန်မှာနိုင်ငံဝန်ထမ်းတွေရှိတယ်ဒီသူတို့နေမြေမှာကျောက်ဆရာတို့ဆရာဝန်တို့ကျန်တဲ့ဝန်ထမ်းတွေရှိတယ်အဲ့ဆရာအဲ့ဒီဝန်ထမ်းတွေရဲ့တက်တာချောင်းကြီးကြီးကိုကျွန်တော်တို့ကစစ်ဆေးပြီးလိုအပ်တာတွေဖြည့်ဆည်းပေးရတာပေါ့။ညာအဲ့လိုစစ်ဆေးရေးသွားတဲ့အခါမှာသူတို့ခေါင်းဆောင်ရတယ်ကျွန်တော်တို့ကိုဖိတ်ပြီးသမင်းတွေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဥပောက်လူတွေကပေါ့အခုကတော့သူကတော့ဟိုပေါ်လီဘျူရိုအများအားဖွဲ့ဝင်ပေါ့။အ
ဲ့တော့အခုလိုမျိုးပေါ့လေ NLD ပါတီကအရေးယူလိုက်တဲ့အပေါ်မှာဦးစိုးထည့်ရဲ့သဘောထားကဘယ်လိုရှိပါလဲ
။အဲဒါတော့စီကန်းကိုစီကန်းနဲ့ဤစုံနဲ့အတွက်အရေးယူတာတော့ဒါကျွန်တော်အနေနဲ့လက်ခံပါတယ်။
ပါတီရဲ့သဘောထားမပါဘဲနဲ့ဦးစိုးတေးကဘာကြောင့်တူးချင်းသဘောဆန္ဒရအခုလိုဆောင်ရွက်ဖြစ်သွားပါသလဲ
ဒီလိုလေကျွန်တော်တို့မဲဆန္ဒကော့ဂရိတ်မဲဆန္ဒနဲ့ဟိုနာမည်ပါပြောမယ်ဆိုတော့အင်းရှီရွာကဟိုကျွန်တော်မဲဆန္ဒရှင်တွေပေါ့ဦးငိမ့်မောင်ဆိုတာအားဦးစိုးတေးငញ្ញန်ကြီးကိုပထမဦးစားပေးပြီးတော့လုံဒုတိယကတရားဥပဒေစိုးမိုးကြီးလုံကျွန်တော်တို့လမ်းနေတရားတွေကတော့လက်ငံတော်ဘတ်ဂျက်နိုင်ငံတော်ချမ်းသာတော်နိုင်ငံတော်တွေလုပ်ပြပါအဲဒီလိုပေါ့ဒီလိုငញ្ញန်ကြီးကကျွန်တော်တို့အဲ့ဒီကုငယ်မောင်ပါဝင်ပေါ့ကျွန်တော်တို့ပြည်သူအားလုံးကဒီငញ្ញန်ကြီးကိုလူလာနေပါလေကျွန်တော်တို့ကိုယ်တိုင်ပါဝင်ပေါ့ဗျာကျွန်တော်ဆိုလဲအခုအသက်65ကျော်နေပြီပေါ့ကျွန်တော်မွေးလာတယ်ကလည်းအဲ့ဒီကေကြီးကမွေးလာတယ်ဆိုတော့ဟိုဒီတနတ်တန်တွေကျမှမွေးလာတော့ကျွန်တော်တို့မသေးခင်ဒီငញ្ញန်ကြီးဟာအဲ့ရမျိုးကျွန်တော်ကဖြစ်စီကျွန်တော်ဒီကဌာနစော်ပြီးတွားမိတဲ့သဘောပါမှားတော့ဒီလောက်ထိလည်းအရေးခုခံရလိမ့်မယ်လို့ကျွန်တော်အမျှော်လင့်ဘူးပေါ့ဗျာခေါင်းဆောင်လေးပါရီယုတ်ခရတို့အေးဒီအတိုင်းပင်ကပုဂ္ဂိုလ်တို့တမနာကြီးတို့ကလည်းသူရဲ့မိခုံးနေမှာလူတိုင်းကြစီရေးနော်ပထမဒုတိယငင်းချမ်းရေးဆိုဒီလိုသွားနေတာဒီတာဝန်တွေကိုကျွန်တော်ကဝိုင်းရံပေးတဲ့နေနဲ့နောက်တော့ကျွန်တော်ရဲ့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့မှခိုင်းစေတဲ့အလုပ်ကိုကျွန်တော်ကြိုတင်ပြီးတော့လေ့လာဖို့ချက်လက်ရှာဖို့အဲဒါမျိုးနဲ့သဘောမျိုးနဲ့ကျွန်တော်တာဝန်ယူပြီးတော့ကိုယ့်ဘက်ကိုတာဝန်ယူပြီးတော့ကိုလိုတဲ့အလုပ်ကိုတာဝန်ယူတယ်ဒီသဘောနဲ့တွားပါတယ်ဒီဝတ်ဒေသမဟုတ်ပါနဲ့တခြားထုံချားခြင်းဒေသတို့ဒီသားတို့နောက်တစ်ခါပြည်ပြည်မှာဆိုကျွန်တော်တို့ကော့ဂရိတ်မှာလည်းတနတ်တာမဆဲသေးဘူးလေဟိုဥကျော်တဲ့အဖွဲ့တို့နေရာတွေကိုတွားမယ်ဆိုပြီးတော့ကျွန်တော်ကော်မတီကိုတင်ထားပါလေဒါပေမဲ့ဘာမှပြန်မကြဘူးဒါလေးကိုကျွန်တော်သတိပဋ္ဌာန်းပေးလိုက်အခုကကြတော့ဌာနစော်ပြီးတွားလိုက်တဲ့သဘောပါ